မာရီသတင်းတူရောင်တွေရဲ့ပြဿနာတကဘာလုံးမှာတစ်ဖြည်းဖြည်းပိုကြီးလာနေတာတော့သိကြတဲ့ကိုသားညုံရဲ့အထူးသဖြင့်လူမှုကွန်ရက်တွေပေါ်မှာအဆိုးဆုံးပဲ
တခြားမကြည့်နဲ့မြန်မာနိုင်ငံနဲ့ဆိုင်ရာသတင်းတွေကိုပဲကြည့်လေမဆွမျက်မွဲထူးထူးခြားခြားဖြစ်ပျက်တစ်ခုဖြစ်ပြီဆိုတာနဲ့ Facebook ပေါ်မှာဟုတ်တယ်လို့နဲ့ပုံမှားရိုက်တဲ့ရေးသားတွေတချို့ဆိုရင်ဓာတ်ပုံတွေတော့မှပါသေးတယ်သတင်းတူတွေချင်းတက်လာတာတွေ့နေရတယ်မဟုတ်လားဗ
ျပြဿနာကရည်ပဲချက်နဲ့ကိုတမင်သတင်းမှဖြန့်နေကြတဲ့သူမျိုးတွေရှိနေတော့ဘာဖြစ်တာလဲဆိုတာကိုသတင်းသမားတွေကအတိအကျစုံစမ်းနေတဲ့အချိန်မှာသူတို့ကသတင်းမားတွေကိုအရင်ဖြန့်လိုက်ကြပြီတချို့သတင်းတူတွေကဖတ်လိုက်တာနဲ့ဟုတ်ရဲ့လားလို့ပြန်စဉ်းစားစရာမျိုးဖြစ်ပေမဲ့တချို့ကျတော့တကယ်ကိုယုံကြည်အောင်လို့အမှားနဲ့အမှန်ရောထားလိုက်တာမျိုးတွေလည်းတွေ့ရတယ်ချင်း
အများပြည်သူအနေနဲ့အဲ့လိုမျိုးရေးသားတွေတွေ့ပြီးတော့ချက်ချင်းမယုံလိုက်ဖို့သတင်းမားတွေကိုထပ်စစ်မဖြန့်လိုက်ဖို့ပဲရေးကြည့်ရဗျအထူးသဖြင့်ကအမိုးစကားတွေမဖြန့်မိအောင်သတိထားသင့်ကြတာပေါ့ဗျာ
အဲ့ဒါကြောင့်ဒီအင်တာနက်ပေါ်မှာမြစ်တာတရားတွေဖြန့်ဖို့လိုနေပြီလို့ဆိုပြီးတော့ဂျာမနီမှာမေလဒုတိယပတ်ထဲလုပ်ခဲ့တဲ့ Republic ကဆိုတဲ့နည်းပညာညီလာခံကြီးကို Love Out Loud ဆိုတဲ့စောင်ပုံးနဲ့လုပ်ခဲ့တာရှင့် Republic ဆိုတာကဒီဥရောပမှာလုပ်တဲ့နည်းပညာဆိုင်ရာပွဲတွေထဲမှာအကြီးအကျယ်ဆုံးပဲအွန်လိုင်းပေါ်မှာအမုန်းစကားတွေသတင်းမားတွေဖြန့်နေကြသူတွေကိုတွန်းလှန်ကြဖို့အချိန်တန်နေပြီလို့ဆိုပြီးတော့ဒီ10နှစ်ပြည့်တဲ့ဒီနှစ်ပွဲမှာဒီပြဿနာဘယ်လိုဖြေရှင်းမလဲဆိုတာအဓိကအသားပေးဆွေးနွေးခဲ့ကြတယ်လေ Republic Digital Festival ညီလာခံကိုစီစဉ်လုပ်ခဲ့တဲ့သူတွေကတယောက်ဖြစ်တဲ့ Andres Gehart ကအခုနှစ်ပွဲနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ
် Well after 10 years of Republica we thought that we should take a step back and have a lookwhere we started and it was much more positive in the internet
republic ညီလာခံကိုလှုပ်လာတာ10နှစ်ရှိခဲ့ပြီဆိုတော့ကျွန်တော်တို့စားခဲ့တဲ့အခြေအနေကိုပြန်ပြောင်းကြည့်တဲ့လို့စဉ်းစားမိပါတယ်လွန်ခဲ့တဲ့10နှစ်ကဆိုအင်တာနက်နဲ့ပတ်သက်ရင် artist ဆရာတွေကြီးပါနည်းပညာတွေအကြောင်းနဲ့နောက်ပါတွေပြောင်းလဲတိုးတက်လာနိုင်တယ်ဆိုတာကိုဆွေးနွေးခဲ့ကြတာပါအခုကျတော့အမုန်းစကားတွေအနုလက္ခဏာဆောင်နေတဲ့ကိစ္စတွေလို့စိုးရိုးဖြစ်တဲ့အကြောင်းတွေနဲ့ပတ်သက်ပြီးပြောနေကြပါတယ်ဒါကြောင့်ကောင်းအောင်လုပ်နေတဲ့ကိစ္စတွေလည်းအများကြီးရှိနေပါသေးတယ်နောင်လဲရှိနေပါပါဆိုတာကိုပြောပြကြရအောင်ဆိုပြီးအဲ့ဒီကိစ္စတွေကိုဒီနှစ်မှာအသားပေးခဲ့တာပါ Love Out Loud ဆိုတဲ့ဆောင်မုတ်ကိုလူတိုင်းနားလည်နိုင်ကြမယ်ယူဆပြီးရွေးပစ်ခဲ့တာပါ
ဘာလီမြို့မှာ2009ခုနှစ်ကစပြီးတော့နှစ်တိုင်းကျင်းပလာတဲ့ညီလာခံကိုစခဲ့တော့ကဘာတဝမ်းမှာဒီ digital နည်းပညာနဲ့ပတ်သက်လို့ဘာတွေပြောင်းလဲတိုးတက်နေသလဲဆိုတာကိုနည်းပညာ blogger တွေစုပြီးဆွေးနွေးခဲ့ကြတဲ့ဆွေးနွေးပွဲလေးပါအခုကတော့ဒီနည်းပညာဆိုင်ရာကျွမ်းကျင်သူတွေနည်းပညာလွတ်လပ်ခွင့်လှုပ်ရှားနေတဲ့သူတွေစုဦးတီထွင်လုပ်ငန်းရှင်တွေသတင်းတောက်တွေလူမှုကွန်ရက်လုပ်ငန်းတွေအပြင် hacker တွေတောင်တက်ကြတဲ့ညီလာခံကြီးဖြစ်နေပါပြီဒီနှစ်မှာဆိုရင်စုစုပေါင်းညီလာခံတက်တဲ့သူ 8,000 လောက်ရှိတယ်လို့ပွဲစီစဉ်သူတွေကပြောတာပဲ
ဆွေးနွေးကြတဲ့အကြောင်းအရာတွေကလည်း online ပေါ်မှာခေတ်စားနေတဲ့အကြောင်းတွေကနေဖန်တီးတီထွင်မှုအသစ်တွေအကြောင်း internet ကွယ်နဲ့ဆိုင်တဲ့နည်းပညာတွေအကြောင်း digital ပိုင်းဆိုင်ရာစမ်းသပ်မှုတွေအကြောင်းကနေပြီးတော့ online ကိုအသုံးချပြီးတော့နိုင်ငံရေးလုပ်နေတဲ့အကြောင်းတွေအထိကိုကြည်ကြည်ပြန့်ပြန့်ဆွေးနွေးခဲ့ကြတယ်ဗျ
ကိုသားညုံပြောသလိုပဲ net politics online marketing network technology digital society pop culture စတဲ့ခေါင်းစဉ်တိုင်းမှာသတင်းမားပြဿနာတွေကရှိနေတော့အဲ့ဓာတွေကိုဘယ်လိုတိုက်ဖြတ်ကြမလဲဆိုတာအဓိကအာရုံစိုက်ဆွေးနွေးစရာဖြစ်ခဲ့တာပဲရှင
် That's why we're here to discuss it the situation how we came in here that
လူမျိုးအသားအရောင်ဘာသာခွဲခြားမှုလက်ရာစုံအမြင်တွေခွဲခြားတဲ့အမြင်တွေနဲ့တချို့သူတွေကိုဘေးဖယ်ထားခြင်းနဲ့လှုပ်ရှားမှုမျိုးကိုအင်တာနက်ပေါ်မှာလုပ်နေကြတာတွေ့ရတော့ဒါတွေကိုဘယ်လိုတင်ပြကြမလဲဆိုတာဆွေးနွေးပြောကြဖို့လိုလာပါတယ်ကျွန်တော်တို့အားလုံးဆွေးနွေးအဖြေရှာဖို့လိုအပ်လာပြီလေ
သတင်းမားတွေရဲ့ပြဿနာကိုမိမောင်းထိုးပြတဲ့အနေနဲ့ဒီနီလာကံမှာ fake news ဆိုတဲ့နေရာတစ်ခုကိုလည်းဖန်တီးထားပါတယ်သတင်းတွေရေးထားတဲ့ကပ်ပြားတွေကိုနေရန်တွေပေါ်မှာချိန်ထားတဲ့ဘယ်သတင်းကအမှန်လဲအမှားလဲဆိုတာကိုကပ်ပြားရဲ့တစ်ဖက်မှာအဖြေရေးထားတာရှင့်
အဲ့ဒီသတင်းဒီထဲမှာအခုပြင်သစ်ယူကောက်ပွဲမှာအနိုင်ရသွားတဲ့ Emmanuel Macron ကပြင်သစ်နိုင်ငံကိုရှာရီယာအစ္စလာမ်ဥပဒေနဲ့အုပ်ချုပ်သွားမယ်ဆိုတဲ့သတင်းတူမျိုးလည်းပါတယ်ဗျ။အဲ့ဒီသတင်းတွေကပွဲစီစဉ်သူတွေလောက်ကျန်ရေးပြထားတာတွေမဟုတ်ဘူး။တကယ်ကို online ပေါ်မှာပြီးခဲ့တဲ့နှစ်ထဲပြန့်နှံ့ခဲ့တဲ့သတင်းမှားတွေကိုမိပေါင်းထိုးပြထားတာမှတ်စုမြတ်မွေ။
သတင်းအတွက် online ကိုပဲအဓိကထားကြသူတော်တော်များများကတော့အခုလိုမျိုးသတင်းတူသတင်းရောင်တွေသတင်းမားတွေကိုမကြာခဏတွေ့ရတတ်တယ်လို့ပြောကြတယ်ရှင်။ Republic ညီလာခံကိုလာသူတယောက်ရဲ့အပြောကိုပဲနားထောင်ကြည့်ပါ။
Relativ viel, muss ich sagen. Also gerade in den sozialen Medien, Twitter, Facebook.
Twitter, Facebook, abin, Instagram, ပေါ်မှာတောင်ဟုတ်တယ်အောင်ရောင်ဓာတ်ပုံနေတဲ့သတင်းအမှားတွေတွေ့ရပါတယ်။ဒါပေမဲ့ဘယ်ဟာသတင်းမှားတယ်လဲမှန်တယ်လဲဆိုတာသတိပြုမိလာကြပြီလို့ထင်ပါတယ်။မြင်လိုက်တာနဲ့ခွဲခြားနိုင်တာမျိုးရှိသလိုတစ်ခါတလေကြတော့မှန်သလားဆိုတာကိုအချက်အလက်တွေလိုက်ရှာပြီးသိရတာမျိုးတွေရှိပါတယ်။သတင်းပိုင်းနဲ့ပတ်သက်ရင်မှန်ရလားဆိုတာမျိုးပို့ပြီးသတိထားလာကြပါတယ်။
သူကတော့သတင်းမှားပြဿနာကိုသိနေလို့သတိထားဖြစ်တာပေါ့ဗျာပုံမှားရိုက်ထားသမျှသတင်းတိုင်းကိုအမှန်လို့ထင်နေကြသူတွေကလည်းအများကြီးရှိနိုင်တယ်အဲဒါကြောင့်မလို့အားလုံးဝိုင်းတိုက်ဖြတ်နိုင်အောင်လို့ခဏ၃မျိုးခွဲလုပ်ဖို့ရည်ကြီးတယ်ဆိုပြီးတော့ Republican ညီလာခံစီစဉ်သူတွေကပြောကြတာပါ
I think there are three topics which are important. Speak out loud. So get your voice.
အလေးထားလုပ်နိုင်မဲ့ကဏ္ဍသုံးမျိုးရှိတယ်လို့ကျွန်တော်ထင်ပါတယ်။ကိုယ့်ရဲ့သဘောထားထင်မြင်ချက်ကိုအများသိနိုင်အောင်ထုတ်ဖော်ပြောဖို့လိုပါတယ်။ခွဲခြားဆက်ဆံခံရသူတွေကိုကူညီနိုင်အောင်စည်းလုံးမှုရှိဖို့လိုပါတယ်။နောက်အတူလက်တွဲပြီးတော့ချင်းကြောက်မှုတွေကိုဘယ်လိုတုံ့ပြန်ကျော်လွှားကြမလဲဆိုတာကိုစဉ်းစားကြဖို့လိုပါတယ်
။အွန်လိုင်းပေါ်မှာသတင်းဖြန့်ဝေမှုကိုအားပေးဖို့နဲ့သတင်းမှားဖြန့်နေတာတွေတိုက်ခိုက်ရေးအတွက် Google ကုမ္ပဏီကလုပ်နေတဲ့ Digital News Initiative အစီအစဉ်အကြောင်းကိုလည်း Republic ညီလာခံမှာလာပြခဲ့သေးတယ်လေ။ဂျာမနီ၊ဩစတြေးလျနဲ့ဆွစ်ဇာလန်နိုင်ငံတွေကသတင်းထုတ်လွှင့်သူတွေနဲ့မဟာဗျူဟာဆက်ဆက်ရေးတာဝန်ခံ Garrett Ripperstein ကသတင်းမှားပြဿနာရှိနေတယ်ဆိုတာလူတိုင်းကောင်းတဲ့ထည့်ထားတဲ့အားလုံးဝိုင်းတိုက်ဖြတ်ဖို့လိုနေပါတယ်တဲ့
။ Ich glaube, dass Fake News ein Problem ist für alle, die in diesem
Digital Platform News ကိုသုံးပြီးသတင်းဖြန့်ဝေနေကြသူတိုင်းသတင်းမှားပြဿနာကိုရင်ဆိုင်နေကြရတယ်လို့ကျွန်တော်ထင်ပါတယ်။သတင်းတော့တွေ၊ထုတ်ဝေသူတွေ၊ Blogger တွေအပြင်ဤပညာကုမ္ပဏီတွေအထိသတင်းမှားပြဿနာရှိနေကြပါတယ်ကျွန်တော်တို့အားလုံးနဲ့သက်ဆိုင်နေတဲ့စိုးရိမ်စရာပြဿနာတစ်ခုလည်းဖြစ်နေပါတယ်ဒီပြဿနာကိုကြော်လွှားနိုင်အောင်အားလုံးဝိုင်းလုပ်ကြဖို့လိုမယ်ထင်ပါတယ
်သတင်းမှားတွေသတင်းတူရောင်တွေပြဿနာကအွန်လိုင်းပေါ်မှာရှိနေတာကြာပြီဖြစ်ပေမဲ့2016အမေရိကန်ရွေးကောက်ပွဲကာလမှာတည်တည်တတ်တာဆပြီးတော့ဒီပြဿနာဟာတော်တော်လေးကြီးတဲ့ပြဿနာဖြစ်လာခဲ့ပါတယ်ဒီလိုရှုမထားတဲ့ပြဿနာဖြစ်လာနေတဲ့အတွက်သတင်းသမားတွေနိုင်ငံရေးသမားတွေနည်းပညာကျွမ်းကျင်သူတွေကအလေးထားကြံ့ကြွယ်လာကြတာဖြစ်ပါတယ်ရှင်